တမရောဘက်ကစစ်တိုင်းဒေသ၅ခုမှာလေးလတာတဖက်သက်အပြစ်ရထားတဲ့ကာလတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့ MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့နဲ့မြမတမရောတို့ကြားဒီရက်ပိုင်းနေထဲမှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောပါတယ်ကိုကန့်တပ်ဖွဲ့ဘက်ကဒီလ၄ရက်နေ့လောက်ကနေစတင်ဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့ပြီးတော့တမရောဘက်ကတော့ဒီလ၈ရက်နဲ့၉ရက်တွေမှာကိုကန့်တပ်ဘက်ကအတင်းအဓမ္မလူသစ်စုဆောင်းတာနဲ့နည်းမြေကြော်စည်ရေးလှုပ်ရှားတာကြောင့်တိုက်ပွဲတွေဖြစ်ပွားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့တမရော့ဘက်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နေ့ကငင်းချိုင်းဆွေးနွေးဖို့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ5ခုမှာစီရေးလှုပ်ရှားမှုတွေရပ်ဆိုင်းကြောင်းကြေညာပြီးမှရှမ်းပြည်နယ်အတွင်းတိုက်ပွဲတွေညီတက်နေရကဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာတာပါလက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကို MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကအခုလိုပြောပါတယ
်၄ရက်နေ့ကနေစပြီးအခုကြည့်ကြောင်ဖြစ်တယ်အတိလာတော့ကျွန်တော်တို့ဥကန့်ဒေသမှာဖြစ်တယ်။နောက်ပြီးတော့မုံကူဒေသဖက်ပေါ့နော်။ဇန်လွန်မြက်နောက်ချင်းပေါ့နော်။မုံချီဒေသဖက်မှာဖြစ်တယ်။နောက်ပြီးတော့အနောင်ချူနဲ့နီးကနမှာဖြစ်ပါတယ်။အမြူနယ်ကအဲဒီနည်းဖက်ရောက်တယ်။တိုက်ပွဲကတဲရမေခုနနာရီ7မိနစ်အနည်း13နာရီ30မိနစ်လောက်ကြာပြီးအဲဖြစ်ခဲ့တယ်။အတိကအတော့ဒီတက်မတော်ကကျွန်တော်တို့သူစီဝင်တာပ
ါဒီနေ့တို့မြောက်ရီသတင်းစာမှာတော့ MNDAA အဖွဲ့ဟာတမရော့ဘက်ကစီးရဲလှုပ်ရှားမှုရပ်ဆိုင်းထားတာကိုအခွင့်ကောင်းယူပြီးကွန်လုံမျိုးနယ်အတွင်းမှာလူသစ်စုဆောင်းတာ9ကြိမ်နယ်မြေကျော်လွန်လှုပ်ရှားတာ6ကြိမ်ပြုလုပ်ခဲ့ကြောင်းနဲ့တမရော့စစ်ကြောင်းကနယ်မြေလုံခြုံရေးဆောင်ရွက်ခဲ့ရမှာဒီလ8ရက်နဲ့9ရက်နေ့တွေမှာကွန်လုံမျိုးနယ်မုံကျက်ကြီးရွာအနီးမှာတိုက်ပွဲဖြစ်ပွားပြီး MNDAA ယာယီစခန်းတစ်ခုကိုတင်ပိုက်နိုင်ခဲ့ကြောင်းဖော်ပြထားပါတယ်ဒီဖြစ်စဉ်မှာတမရော့ကစစ်သည်တချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့လူသစ်စုဆောင်ခံရသူတွေပြန်လည်လွတ်မြောက်ရေးအတွက်ဆက်လက်ဆောင်ရွက်နေကြောင်းမြဝတီသတင်းစာမှာဖော်ပြထားပါတယ်။နောက်ဆုံးအခြေအနေကိုသိနိုင်ဖို့တမရော့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကွန်လုံမျိုးနယ်အုပ်ချုပ်ရေးမှူးဦးအီနွယ်လှိုင်ပူကတော့
ဘုဖြစ်တယ်မြ။ကျွန်တော်မျိုးနယ်ကနေလက်စက်ကနေတွားမယ်ဆိုလို့ရှိရင်၄နိုင်လောက်လျှောက်ရမယ်။မိုးအောင်မိုးချက်ပဲဖြစ်မယ်ဆိုလည်းအဲ့ဒါလာရှုပ်မြို့နယ်ထဲရောက်ပါကျွန်တော်မြို့နယ်ထဲမှာတော့လောလောဆယ်ရော AC ပဲ AC ဆိုရွာသားတွေရောတင်းကြောက်လန့်တော့အကုန်လုံးလုံခြုံရေးထိုးပေးထားရတာလို့
ပြီးခဲ့တဲ့လပိုင်းကကွန်လုံမြို့နယ်အတွင်းမှာလူသစ်စုဆောင်ခံရသူပေါင်း24ယောက်ရှိကြောင်းနဲ့ပြန်လည်လွတ်မြောက်လာတာမရှိသေးကြောင်းဆက်ပြောပါတယ် TNLA ခေါ်တန်းပလောင်အဖွဲ့တွေကတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်
ကျွန်တော်ဒီမှာတော့ဒါကတော့လူရှာမှုမှာတော့ဒီကံပေါ်မှာအများနာတော့လာမှုတော့ရှိတယ်ဒီဖြစ်တည်မှုကတော့မရှိဘူးဗျာ
ဇန်နဝါရီလ22ရက်နေ့ကတော့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ဟာတရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးဒီလအတွင်းမှာ KIO အပါအဝင် TNLA တအန်းပလောင် MNDAA ကိုကန့် AA ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတွေ့ဆုံဖို့သဘောတူထားပါတယ်။ဒီတွေ့ဆုံပွဲမှာဘယ်ဖွဲ့တွေပါဝင်မယ်ဆိုတာတိတိကျကျမထုတ်ပြန်သေးပေမဲ့ပြည်တော်စုနေ့နောက်ပိုင်းမှာတွေ့ဆုံနိုင်မယ်လို့ခန့်မှန်းထားကြပါတယ်။MNDAA အဖွဲ့ရဲ့ပြောခွင့်ရသူဦးဖုံးဝင်းနိုင်ကအပြစ်ခတ်ရစဲရေးအတွက်ဆက်သွယ်ဆောင်ရွက်နေပြီးပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကအကြောင်းကြားလာတာကိုစောင့်ဆိုင်းနေကြောင်းပြောပါတယ
်ကျွန်တော်တို့ကအခုစပြီးဒီလိုနဲ့ပြန်ချိတ်ဆက်လုပ်နေပြီအဲ ceasefire နဲ့ပတ်သက်ပြီးကျွန်တော်တို့ကဖြစ်စီချင်တာဒါပေမဲ့အခုလောလောဆယ်ကျွန်တော်တို့ FPNCC အဖွဲ့ဝင်ဖြစ်တော့ FPNCC ဖြစ်လို့ကျွန်တော်တို့ဘလူးတင်းလာမယ်မသိဘူးကျွန်တော်တို့အမိန်ကိုစောင့်နေရတ
ယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတော့ဒီလ9ရက်နေ့က RCSS ရှမ်းပြည်တမရော်တောင်ပိုင်းနဲ့ SSPP ရှမ်းပြည်တမရော်မြောက်ပိုင်းအကြားတိုက်ပွဲဖြစ်ပွားတာကြောင့်စစ်ရှောင်းပြည်သူ900လောက်ထပ်မံထွက်ပြေးနေရတယ်လို့တီဘောမြို့နယ်အတွင်းမှာလည်းစစ်ရှောင်းပြည်သူ900လောက်ဟာပြီးခဲ့တဲ့လပိုင်းတွေကဖြစ်ပွားတဲ့တိုက်ပွဲကြောင့်ကျယ်စည်ရေးစခန်း3ခုမှာရောက်ရှိနေပြီးနေရက်မပြောင်းနိုင်ကြသေးပါဘူး။